သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS Audio is supported by advertising
SPS is Australia's most trusted multilingual broadcaster Our listeners are loyal, highly engaged and have supported countless local businesses We offer advertising packages for businesses of all sizes Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales at sbs.com.au.
သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS, a world of difference.You're with SBS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SBS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိမြောက်ယခုတင်ဆက်ပေးမှာတော့မူပိုင်ခွင့် copyright သည်သင်ရဲ့ social media ပေါ်မည်သို့သက်ရောက်ပါလဲဆိုရယ်ဆောင်းပါပဲဖြစ်ပါတယ်ခွင့်ပြုချက်မရှိဘဲတခြားသူတဦးရဲ့ video သို့မဟုတ်သချင်းကို social media များတွင်မျှဝေဘူးပါသလားသင်သည်၎င်းတို့ရဲ့မူပိုင်ခွင့် copyright ကိုချိုးဖောက်နေခြင်းဖြစ်နိုင်ခြင်းရှိပါတယ်မူပိုင်ခွင့် copyright ဥပဒေသည် social media ပေါ်တွင်ကျွန်ုပ်တို့အသုံးပြု၍မျှဝေနိုင်တဲ့အရာများကိုကန့်သတ်ထားပါသည်။မူပိုင်ခွင့်ကိုမိခဲ့သို့အသုံးချသည်ကိုနားလည်ခြင်းသည်အစင်မပြေတဲ့အခြေအနေများနှင့်ဆိုးဝါးနိုင်တဲ့အကျိုးဆက်များကိုရှောင်ရှားရန်အကူအညီပေးနိုင်ပါသည်။မူပိုင်ခွင့် copyright သည်စာရေးခြင်း၊ဓာတ်ပုံ၊တေးဂီတနှင့် video များကဲ့သို့သောဖန်တီးမှုလက်ရများအတွက်အကျုံးဝင်သောတရားဝင်အကာအဝေးအမျိုးအစားတစ်ခုဖြစ်ပါသည်။၎င်းသည်ဖန်တီးသူအားဆိုရှယ်မီဒီယာပေါ်တွင်မျှဝေခြင်းကဲ့သို့သောတချို့သောနည်းလမ်းများဖြင့်၎င်းကိုအသုံးပြုပိုင်ခွင့်ကိုပေးဆောင်ပါသည်။၎င်းသည်တစ်စုံတစ်ဦးရဲ့ခွင့်ပြုချက်မရှိဘဲတစ်စုံတစ်ဦးရဲ့အလုပ်အားအသုံးပြုခြင်းမှလည်းကျွန်ုပ်တို့အားတားဆီးထားပါသည်။ဆိုရှယ်မီဒီယာရှေ့နေTegan Bowman သည်အကြောင်းအရာဖန်တီးသူများနှင့်အမှတ်တံဆိပ်များအတွက်ဥပဒေအကြံပေးသူဖြစ်ပါသည်။ဩစတြေးလျတွင်မူပိုင်ခွင့်မှတ်ပုံတင်ရန်မလိုအပ်ပါဘူး။၎င်းသည်အခမဲ့ဖြစ်ပြီး၎င်းသည်အလိုအလျောက်ဖြစ်ပါသည်။သူတို့ဆိုရှယ်မီဒီယာပေါ်မှာထုတ်ဝေတဲ့အခါမူပိုင်ခွင့်ဟာစာပေ၊ပြဿနာ၊ဂီတနှင့်အနုပညာအလုပ်တွေလိုရေပူရအားဖြင့်ဆက်လက်ရှိနေပါလိမ့်မယ်။ဒါကြောင့်ဓာတ်ပုံတစ်ပုံကိုအနုပညာလက်ရတစ်ခုဟုရေဘူးရအားဖြင့်ယူဆကြပြီးမူပိုင်ခွင့်ပိုင်ရှင်သည်ရေဘူးရအားဖြင့်စာရေးရေးသားသူဖြစ်ပါれ။ဒါပေမဲ့အချိန်ဒီပေါ်မှာမူတည်ပြီးချွင်းချက်အနည်းများရှိပါれ။ဥပမာအားဖြင့်တစ်စုံတစ်ယောက်ဟာ၎င်းတို့ရဲ့အလုပ်တွင်ဓာတ်ပုံရိုက်ခဲ့ရင်မူရင်းပိုင်ရှင်သည်အမှန်တကယ်၎င်းတို့ရဲ့အလုပ်ရှင်ဖြစ်ပြီး၎င်းကိုယ်ပိုင်မဟုတ်ပါဘူး။social media platform တစ်ခုစီတွင်ပါဝင်တဲ့အခါ account ပိုင်ရှင်ကသဘောတူတဲ့၎င်းရဲ့ကိုယ်ပိုင်စည်းမျဉ်းများနဲ့အခြေအနေများရှိနိုင်ပါ रे ၎င်းတွင်အများအားဖြင့် platform ရဲ့မျှဝေခြင်းလှူဆောင်နိုင်စွာကိုသဘောတူခြင်းပါဝင်ပါ रे အကြောင်းအရာဖန်တီးသူသည်မူပိုင်ခွင့်ပိုင်ဆိုင်မှုကိုဆက်လက်ထိန်းသိမ်းထားတော်လဲ၎င်းတို့သည်တခြား platform ပေါ်တွင်၎င်းတို့ရဲ့အလုပ်ကိုမျှဝေရန်သဘောတူနိုင်ပါ रे Facebook နဲ့ Instagram တို့သည် Meta မှပိုင်ဆိုင်သောကြောင့်ဒီ platform များတွင်အကြောင်းအရာများကိုမျှဝေနိုင်စေပါ रे သင်သည်တခြား account ပိုင်ရှင်ရဲ့အလုပ်အားမျှဝေပါက platform သည်၎င်းတို့အားအလိုအလျောက် credit ပေးမှာဖြစ်ပါ रे တစုံတစ်ဦးရဲ့အကြောင်းအရာကိုမျှဝေလို့မရနိုင်စေရန်စက်တင်များကိုချိန်ကြီးနိုင်ပါ रे သို့သောတစုံတဦးရဲ့အကြောင်းအရာကိုသင်ရဲ့လူမှုမီဒီယာတွင် upload တင်ခြင်းသည်လက်မခံနိုင်ကြောင်းဘော်မင်ကပြောဆိုပါ रे platform ပေါ်ရှိမျှဝေလှူဆောင်ခြင်းမှတဆင့်အကြောင်းအရာကိုသိသိပြီးကိုယ်တိုင်ပြန်တင်ဆက်ခြင်းထက်အ ကျောင်းရကိုစနစ်တကျမျှဝေခြင်းကြားတွင်အရေးကြီးသောခြားနားချက်မှ platform ရဲ့စီကံသတ်မှတ်ချက်များတွင်ရေးပူရာအဖြစ်၎င်းသည်တင့်လျော်သောအခွင့်အရေးများမရှိပါကအကျောင်းရကို upload မတင်ရန်တောင်းဆိုသောကြောင့်ဖြစ်ပါれသင်သည်ထိုအလုပ်ရဲ့ရေးသားသူဖြစ်ရမည်သို့မဟုတ်ထိုနည်းလမ်းကိုအသုံးပြုရန်သက်ဆိုင်ရာစာရေးဆရာထံမှ license ရရှိထားသူဖြစ်ရပါမည်ပေါ်မာဖီသည်ပကြီးဆရာတူဖြစ်ပြီးအလေတန်းအစ်စ်အမြင့်အနုပညာဆရာဖြစ်ပါれမူပိုင်ခွေဥပဒေချိုးဖောက်ပြီးသူရဲ့အနုပညာလက်ရာကိုကူးယူက Facebook တွင်ပြန်လည်ထုတ်ဝေခံခဲ့ရပါれသူသည်ကျွန်ုပ်တို့ရဲ့ပြပွဲတစ်ခုသို့တက်ရောက်ခဲ့ပြီးကျွန်ုပ်ရဲ့လက်ရအရည်အသွေးအလွန်ညံ့ဖျင်းသောဓာတ်ပုံကိုရိုက်ယူခဲ့ပါ रे ဒါနောက်သူတို့မှာမှားယွင်းသောခေါင်းစဉ်များဖြင့် Facebook တွင်တင်ခဲ့ပါ रे သူတို့ကကျွန်တော်နာမည်ကိုစာလုံးပေါင်းမှားယွင်းပေါင်းခဲ့ကြတယ်အဆိုဆုံးကတော့ကျွန်တော်ရဲ့ရည်ရွယ်ချက်ကဘာလဲပြပွဲကြီးတစ်ခုလုံးကိုပြက်ပြားသွားစေတဲ့အကြောင်းအရာတစ်ခုနဲ့သူတို့တင်ပြတာဖြစ်နိုင်ပါ रे Facebook ရဲ့တိုင်ကြားချက်ကနေတဆင့် Facebook ကိုဆက်သွယ်ခဲ့ပြီး post ကို24နာရီအတွင်းဖယ်ရှားနိုင်ခဲ့ပါတယ်။သင်သည်တစုံတဦးရဲ့အလုပ်ကိုမျှဝေလိုပါကအကြောင်းအရာဖန်တီးသူအားမည်သို့ရည်ညွှန်းလိုသည်ကိုရှားဖွေရန်အကောင်းဆုံးဖြစ်ပါတယ်။၎င်းတို့ကိုအများအားဖြင့် platform တဆင့်ဆက်သွယ်နိုင်ပါတယ်။ဒါမှမဟုတ်၎င်းတို့သည် influencer ဖြစ်လျင်၎င်းတို့ရဲ့ management အမည်ကိုပေးနိုင်ပါတယ်။ကိစ္စအများစုတွင်ဖန်တီးသူသည်၎င်းတို့ရဲ့အကောင့်သို့ပြန်လည်ချိတ်ဆက်ရန်၎င်းတို့ရဲ့အသုံးပြုသူအမည်ကိုတိတ်လုံရန်တောင်းဆိုများဖြစ်ပါれ။တစုံတစ်ယောက်ရဲ့ copyright ကိုမချိုးဖောက်ဘဲတခြားသူတဦးရဲ့ပစ္စည်းကိုအသုံးပြုခွင့်ပေးသည့် Australian Copyright Act အရချွန်းချက်တချို့ရှိပါれ။ Alex Solo သည် Sprint Law ဥပဒေရေးရာဝန်ဆောင်မှုရဲ့ပူးတွဲတည်ထောင်သူဖြစ်ပါれ။ဒီချွေရင်ချက်များထဲမှတစ်ခုဟာ fair dealing ဟုခေါ်သောဥပဒေအောက်တွင်ရှိနေတယ်လို့ဆိုပါတယ်။ဥပမာအားဖြင့်သတင်းအဖွဲ့အစည်းများသို့မဟုတ်ပညာရေးအဖွဲ့အစည်းများသည်တခြားသူများ၏မူပိုင်ခွင့်ရထားသောသဘောတူညီချက်ကိုမလိုအပ်ဘဲအသုံးပြုရန်ခွင့်ပြုပါတယ်။၎င်းတို့နှင့်ဆက်ဆက်သောအများသူများအကျိုးစီးပွားရှိသောရည်ရွယ်ချက်များအတွက်၎င်းကိုအသုံးပြုထားသောကြောင့်ဖြစ်ပါတယ်။ကျွန်ုပ်တို့မှာမချာသေးမီကချွင်းချက်တချို့ရှိပြီးလူရှင်တို့များအားခွင့်ပြုချက်မရယူဘဲကန့်သတ်နည်းများဖြင့်အချက်အလက်များကိုအသုံးပြုခွင့်ပေးတဲ့ပြောင်းလဲသရော်မှုနဲ့သရော်စာများအတွက်ချွင်းချက်တချို့ရှိပါတယ် Creative Commons License ဟုခေါ်သည့်တစုံတဦးရဲ့ဖန်တီးမှုဆိုင်ရာအကြောင်းအရာများကိုမျှဝေရင်လည်းဘေးကင်းနိုင်ပါတယ်၎င်းသည်အွန်လိုင်းတွင်တွေ့ရှိရတဲ့မူပိုင်ခွင့်ကာကွယ်ထားသောအချက်အလက်တွေစုစည်းမှုပင်ဖြစ်ပါသည်။သို့သောမစ္စတာဆိုလိုကရှင်းပြထားသည့်အတိုင်းအကြောင်းအရာကိုခွင့်ပြုခြင်းမရှိဘဲအသုံးပြုရန်ရရှိနိုင်သော်လည်းဖန်တီးသူသည် Creative Commons License အောက်တွင်၎င်းတို့၏မူပိုင်ခွင့်ကိုပိုင်ဆိုင်ထားဆဲဖြစ်သောကြောင့်၎င်းတို့ကိုဂုဏ်ပြုမှတ်တမ်းတင်ရန်လိုအပ်ပါသည်။license အမျိုးအစားအမျိုးမျိုးရှိသောကြောင့် license သည်သင့်ရည်ရွယ်ချက်နှင့်ကိုင်းညီကြောင့်ဈေးချစေအောင်ပြုလုပ်ပါလို့ Mr. Solo ကပြောဆိုပါတယ်။ကျွန်ုပ်ရဲ့ဓာတ်ပုံကို online တွင်တင်နိုင်ပြီးလူများကိုအသုံးပြုရန်တိုက်တွန်းနိုင်ပါတယ်။ဒါပေမဲ့ကိုယ်ရေးကိုယ်တာသာမကစီးပွားဖြစ်မဟုတ်တဲ့အသုံးပြုမှုအတွက်သာအသုံးပြုနိုင်တဲ့ဈေးချ creative commons license အမျိုးအစားတစ်ခုအောက်မှာကျွန်ုပ်တို့ပြောနိုင်ပါတယ်။သင်ကုန်မှတ်တစိကိုမြင့်တင်ရန်အတွက်၎င်းကိုစီးပွားဖြစ်အသုံးပြုလိုပါကငွေပေးချေမှုလိုအပ်ပါれ။ဒါပေမဲ့ကိုရေးကိုတာအတွက်သာသုံးမဲ့ဆိုရင်တော့အဆင်ပြေပါれ။သိကြပါれ။ကျွန်ုပ်တို့ဟာ license များကိုစစ်ဆေးရန်အကြောင်းအရာဖန်တီးသူသို့မဟုတ်တခြားအကြောင်းအရာအသုံးပြုသူအများအပြားကိုအားပေးက၎င်းတို့ကိုအသုံးပြုခွင့်ပြုရန်လုံလောက်သောခြေပြန့်နှင့် creative commons ရှိပါကအချိန်တိုင်းခွင့်ပြုချက်တောင်းရန်အလွန်ကောင်းမွန်သောဖြည့်ရှင်းချက်တစ်ခုဖြစ်နိုင်ပါれ။ Creative Commons ပုံစံတစ်ပုံကိုအသုံးပြုရန် Google Images ကိုရှာပါ။ Tools ရွေးချယ်မှုကိုရှာပြီး Creative Commons License ကိုရွေးချယ်ပါ။မူပိုင်ခွင့်သည်ကျွန်ုပ်တို့ရဲ့လူမှုရေးဗီဒီယိုများနှင့်ရုပ်ပုံများနှင့်ထပ်တူပြုထားသောဂီတနှင့်ပင်သက်ဆိုင်နိုင်ပါれ။ မစ္စဆိုလိုကမချာသေးမီအထိဒေဂီတာကိုအသုံးပြုခြင်းသည်အမှုပညာရှင်ရဲ့ခွင့်ပြုချက်ကိုရယူခြင်းကဲ့သို့သောတင်းကျပ်သောကန့်သတ်ချက်များရှိပါသည်။ယခုအခါတွင် Instagram နှင့် TikTok ကဲ့သို့ platform တချို့တွင်ဂီတာစာကြည့်တိုက်များတပ်ဆင်ထားပြီးနာမည်ကြီးအမှုပညာရှင်များနဲ့အစုလိုက်အပြုံလိုက်သဘောတူညီချက်များပြုလုပ်ထားပါသည်။ Instagram နဲ့ TikTok တို့သည်သင်အတွက်ငွေပေးချေမှုကိုပြုလုပ်ထားပါသည်။ဒါကြောင့်မို့လို့အဲ့ဒီ platform တွေမှာတခါတရံပုံမှန်လူတွေသုံးတဲ့နာမည်ကြီးသချင်းတွေကိုသင်တွေ့နိုင်ပါတယ်။ဒါပေမဲ့၎င်းသည်ဂီတစာကြည့်တိုက်တွေမဟုတ်ပါက၎င်းကို platform ပြင်ပတွင်အသုံးပြုနေပါကသင်သည်အလုတ်ပိုင်ရှင်များထံမှခွင့်ပြုချက်ရယူရလိုအပ်တဲ့အခြေအနေတွေရှိနေသေးပါတယ်။အကယ်၍သင်သည်အကြောင်းအရာဖန်တီးသူဖြစ်ပါကသင့်မူပိုင်ခွင့်ကိုတခြားသူများကိုမချိုးဖောက်ရန်သင်မိကဲသို့တွန်းအားပေးနိုင်ပါသလဲ။ဆက်ဝိုင်းတွင်အခရာကိုစီကိုမူပိုင်ခွင့်သင်ကေတသို့မဟုတ်သင်ရဲ့လူမှုရေးပို့စ်များတွင်ကျွန်ုပ်ရဲ့ခွင့်ပြုချက်မရှိဘဲအသုံးမပြုနိုင်ကဲသို့သောသတိပေးချက်ဖြင့်၎င်းသည်သင်အလုပ်ဖြစ်ကြောင်းကိုလူတို့အားသတိပေးနိုင်ပါသည်။ပေါ်မာရီသည်အမှုပညာလက်ရများကိုကာကွယ်ရန်နည်းပြဟာများစွာကိုအကြံပြုထားပါသည်။ပထမဦးစွာအလုပ်အပြည့်စုံရဲ့ပုံရိပ်မြင့်မားသောခြေလင်းပြသမှုမြင့်မားသောပုံကိုမတင်ပါနဲ့။ဒုတိယအနေဖြင့်သင်သည် Photoshop သို့မဟုတ်တခြားသော Watermarking ကိရိယာများကိုအသုံးပြု၍အလုပ်အားWatermark လုံးနိုင်ပါれ။တရရအချက်အနေဖြင့်သင်သည်အပြည့်ဝမဟုတ်ဘဲအလုပ်ရဲ့သေးစိတ်အချက်လက်များကိုထည့်သွင်းရန်သေချာစေနိုင်ပါれ။ Social Media Platform အများစုတွင်ရည်ဆွဲတစိတ်ခတ်ချင်းရှိတော်လဲသင်သည်အလုပ်ကိုဖန်တီးသူဖြစ်ကြောင်းသက်သေပြရန်လှုပ်ဆောင်နေတဲ့ပုံများပါဝင်တဲ့ကဲ့သို့အရာများကိုသင်လှုပ်ဆောင်နိုင်ပါれ။ဒီကာကွယ်များရှိနေသည့်အတိုင်းမူပိုင်ခွင့်ချိုးဖောက်မှုများသည့်အချိန်တိုင်းဖြစ်ပေါ်နေပါသေးတယ်။တစုံတစ်ဦးသည်သင်ရဲ့မူပိုင်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်သည်ဟုယုံကြည်ပါကဒီဂင်ဘောမန်ကသင့်လူမှုမီဒီယာပေါ်သို့ခုံမတက်ဘဲဥပဒေအကြမ်းဉာဏ်ကိုဥစွာရှာပြီးချိုးဖောက်မှုတစ်ခုဖြစ်ပွားတယ်လို့တောင်းဆိုခြင်းကိုရှောင်ရှားရန်အကြံပြုထားပါတယ်။ပလက်ဖောင်းများသည်လည်းသင်ကိုကူညီနိုင်ပါတယ်။ချိုးဖောက်မှုများကိုသတင်းပို့ရန်ပလက်ဖောင်းအများအပြားတွင်လှုပ်ဆောင်နိုင်စွမ်းရှိပါသည်။အကယ်၍သင်သည်ထိုချိုးဖောက်မှုကိုတိုင်ကြားပါကပလက်ဖောင်းများသည်အကြောင်းအရာများကိုဖယ်ရှားနိုင်စေရန်ထိုပလက်ဖောင်းတွင်၎င်းတို့တွင်ရှိသည့်မြည်သည့်လုပ်ငန်းစဉ်ကိုမဆိုလှုပ်ဆောင်သွားမှာဖြစ်ပါသည်။တချို့ကိစ္စများမှာ၎င်းတို့သည်အကောင့်များကိုပင်ပိတ်လို့ရပါသည်။မူပိုင်ခွင့်ဥပဒေကိုရည်ရွယ်ချက်ရှိရှိသို့မဟုတ်မလှုပ်ဆောင်သည့်ဖြစ်စေမူပိုင်ခွင့်ဥပဒေကိုချိုးဖောက်မှုအတွက်ပုံမပြင်းထန်သောပြစ်ဒဏ်များလည်းရှိပါသည်။မူပိုင်ခွင့်ချိုးဖောက်ခြင်းသည်အထူးသဖြင့်တစ်စုံတစ်ဦးရဲ့အလုံးမှအကျိုးအမြတ်ရရှိပါကတရားဥပဒေအရအရေးယူခြင်းနဲ့ဘာနာရေးပြစ်ဒဏ်များဖြစ်ပေါ်စေနိုင်ပါသည်။ကျွန်ုပ်တို့ရဲ့မူပိုင်ခွင့်ရထားသောအလုပ်ကိုပုံမှန်ခြေရာခံရန်ကျွန်ုပ်တို့လုံဆောင်နိုင်တဲ့အရာများရှိကြောင်းအဲလက်ဆိုလိုမှပြောဆိုပါသည်။၎င်းသည်ရုပ်ပုံသို့မဟုတ်ဒီဇိုင်းသို့မဟုတ်ရေးထားသောအကြောင်းအရာဖြစ်ပါကအကြောင်းအရာဖန်တီးသူများအား၎င်းတို့ရဲ့အလုပ်ကိုစောင့်ကြည့်ရန်ကျွန်ုပ်တို့တိုက်တွန်းပါれ။ဝန်ဆောင်မှုတွေရှိပေမဲ့ကိုယ်တိုင်လုပ်လို့ရပါれ။ Google မှာ reverse image ရှာဖွေမှုများကိုသင်လုပ်ဆောင်နိုင်ပြီးသင်ပုံများကိုအသုံးပြုထားတဲ့နေရာအားလုံးကိုမြင်ယုံနဲ့ထိုးလူများနဲ့ဆက်သွယ်နိုင်ပါれ။သင်ရဲ့ blog post များမှအတူထွားများကိုသင်ရှာဖွေပြီးတစ်စုံတစ်ဦးမှ၎င်းတို့ကူးယူထားခြင်းရှိမရှိကြည့်ရှုနိုင်ပါတယ်။အဲ့ဒါတွေကမတူညီတဲ့နည်းဗျူဟာတွေပါ။သောတာရှင်များခင်ဗျာ SPS သတင်းဌာနက Melissa Camponi ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ sbs.com.au/Burmese ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/Burmese ဖြစ်ပါတယ်ရှင
်။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရရဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ
SBS Music Station is coming.
SBS Pop Europe.
Filled with Eurovision hits non-stop.
You want more? Tune in from the 1st of May
on DAB Radio, online,
the SBS Audio app,
and SBS On Demand.
Damyo Tharin Sauma Rigo, O Nasin Luwala, Apple Podcast, Google Podcast, Spotify, Tomo, Thimbeni Yara Phiphi Ya Yure, Podcast Kaniwa.